ဦးလာစောခမရရခိုင်မျိုးသားပါတီရဲ့လက်ရှိအခြေအနေကဘယ်လိုရှိပါလဲခမရ
ပိုညီလာခံပြီးတော့ကျွန်တော် format တကူထွက်လာတာပေါ့လေဥက္ကဋ္ဌဘွဲတွင်ယူဖွဲ့ဒါပေမဲ့အဲ့ဒီထွက်လာတဲ့ result ပေါ်မှာတော့ရခိုင်နိုင်ငံရေးအင်အားစုတွေရခိုင်နိုင်ငံရေးဆိုတော့ရခိုင်ပြည်ထဲမှာရှိတဲ့နိုင်ငံရေးဥစ္စာတွေကအပြင်မှာရှိတဲ့ကျွန်တော်တို့ရခိုင်နိုင်ငံရေးအင်အားစုနောက်တစ်ခုကရခိုင်လက်နက်ကိုင်အင်အားစုတွေပေါ့လေအကုန်လုံးကတော့ဟိုစိတ်ထဲမှာတော့နည်းနည်းစိတ်တိုင်းမကျဘူးပေါ့လေ
ဟုတ်ကဲ့အဲ့တော့ဒီရခိုင်မျိုးသားပါတီကမူလဦးဝေးတောင်တို့ဦးဆောင်တဲ့ပါတီနဲ့ဒေါက်တာအေးမောင်တို့ဦးဆောင်တဲ့ပါတီဆိုပြီးတော့ဒီနှစ်ဖွဲ့ကိုငါတို့ရခိုင်တိုင်းသားပြည်သူတရဲဆန္ဒအရပူးပေါင်းနေဆိုကျွန်တော်နားလဲတာပေါ့ဗျာအခုဒီပထမဆုံးအကြိမ်ကြီးညီလာခံကိုဒီငပလီမှာကျင်းပတော့လဲရခိုင်မျိုးသားတရတော်တော်အားရဝန်တာရှိကြတာပေါ့အခုအဲ့ဒီအခြေအနေကနေဒီညီလာခံမှာဘယ်လိုပြဿနာတွေရှိခဲ့တယ်ဆိုတာများကျွန်တော်နည်းနည်းရှင်းပြပါလားခင်ဗျာ
ကျွန်တော်ဦးလာစောပါเนาะကျွန်တော်ကအရင်တော့ရခိုင်တိုင်းရင်းသားများတူတည်းရဲ့ပါတီရဲ့အထူးတွင်မှုပေါ့အဲ့တော့ကျွန်တော်ဒီညီလာခံကျင်းပရေးကော်မတီဥက္ကဋ္ဌအနေနဲ့ကျွန်တော်တာဝန်ယူရပါတယ်ဒီညီလာခံကထူရတာကတော့ဒီနိုင်ငံရေးပါတီနှစ်ခုပေါ့လေအစင်လာကြီးတယ်1990ရွေးကောက်ပွဲနိုင်တဲ့ပါတီရဲ့2010မှာရွေးကောက်ပွဲနိုင်တဲ့ပါတီမျိုးရဲ့ပူးပေါင်းရေးလဲညီလာခံတိုင်းမှာပါတာပေါ့အဲ့တော့တကယ်တမ်းလုပ်တဲ့အခါကျတော့ပါတီပူးပေါင်းရေးထဲအဲ့ဒီပါတီနှစ်ဖက်စလုံးမှာကတနာတွေကိုစီကိုစီရှိကြတယ်ပေါ့ပါတီတစ်ခုနဲ့တစ်ခုပေါ့အမြင်မချင်းတဲ့ကကြတော့ညီညွတ်ရင်းမှာတော်တော်လေးထိခိုက်ရှိပါတယ်အဲအဓိကတော့ဒီ ALD ဘက်ကလည်းအမှားတွေရှိတယ် R&D ဘက်ကလည်းအမှားတွေရှိတယ်အဲ့တော့ညီလာခံလုပ်တဲ့အခါမှာ RNDP ကဟိုနည်းနည်းအပေါ်စီးရတယ်ပေါ့လေအပေါ်စီးရတဲ့အခါမှာဟိုညီညွတ်ရေးကိုမတီးဆောက်နိုင်ဘဲနဲ့အပေါ်စီးရတဲ့လူက ALD ကောင်းဆောင်တွေကိုအပြတ်ချင်းပဲအဲ့လိုအနေထားမျိုးဖြစ်သွားတယ်လို့ပဲကျွန်တော်မြင်တယ်နောက်တစ်ခုကအဲ့လိုဖြစ်ဖို့အတွက်လည်းအဲ့ဒီမလိုလားအပ်တဲ့ကလိန်ကြမှုတွေကြိုတင်ပြင်ဆင်မှုတွေနော်အဲ့ဒါမျိုးတွေကကျွန်တော်တို့ညီလာခံကျင်းပရေးကော်မတီအနေနဲ့ဆိုလည်းကောင်းဥက္ကဋ္ဌအနေနဲ့ဆိုလည်းကောင်းကျွန်တော်အများကြီးတွေ့ရပါတယ
်ဟုတ်ကဲ့ဦးလာဆိုတာ RNDP ရဆိုတော့ဒီလိုအဖြစ်ပြက်ကလေးဖြစ်ပြက်ကလေးဆိုတာဘာကြောင့်လို့ပြောမလဲခင်ဗျာ
ဒီလိုဗျာ RNDP ထောင်တဲ့ခါမှာ white out idea ကအများကြီးဆိုးနေတယ်ကြည့်ဆိုနေတဲ့ NLD ကလည်း white out ALD ကလည်း white out ဆိုတော့အဲ့ထွက်ပေါ်လာတဲ့ RNDP ကိုအဲ့ white out အုပ်စုတွေကတစိ့ကပ်ပြီးစွတ်စဲတိုက်ခိုက်ခဲ့တာတွေအများကြီးရှိတယ်ဒါ ALD ဆက်ကအပိုင်းပေါ့အဲ့ဒီမှာ RNDP ကလည်း ALD ကိုတိုက်ခိုက်တာတွေရှိတယ်နောက်တစ်ခုက by election ပြီးတဲ့နောက် ALD က register တင်လာတဲ့အခါမှာ ALD ပေါ်ထွက်လာတဲ့အပေါ်မှာ RNDP ကတခါထွက်တိုက်တယ်နောက်တစ်ခါအဲ့ဒီထွက်တိုက်တဲ့ RNDP ပေါ်မှာ ALD ကလည်းတခါတိုက်တာတွေရှိတဲ့အတွက်ကြောင့်အဲ့ဒါတွေကအောက်ခြေမှာတော်တော်လေးရှုပ်ရှုပ်ထွေးထွေးနဲ့အဲရခိုင်မျိုးသားပါတီကခုပေါင်းနေဆိုပေမဲ့အဲ့လိုတယောက်နဲ့တယောက်ဟိုအမြင်တိန်တာတွေတိုက်ကြခိုက်ကြတာတွေကထုံစံနေပေါ့ဗျာမြန်မာရဲ့နိုင်ငံရေးကာချာပေါ့လေအဲ့ဒါတွေကလွန်မိုးခဲ့တယ်အဲ့တော့နှစ်ပါတီပေါင်းဖို့ကြိုးစားတဲ့အခါမှာကျွန်တော်ကတော့ပွင့်ပွင့်လင်းလင်းပဲကျွန်တော်ကတော့ဘယ်ဘက်မှကျွန်တော်မရက်ဘူးကျွန်တော် RNDP တီထောင်တဲ့ထက်မှလည်းကျွန်တော်ပါတယ်ကျွန်တော်ကတကယ့်ဒီမိုကရက်တစ်ကြတဲ့ရခိုင်မျိုးသားပါတီတစ်ခုဟာဒီဒီမိုကရက်တိုက်ဇေးရှင်းမှာရခိုင်ပြည်ရဲ့အနာဂတ်ကိုဘယ်လိုဥဆောင်မလဲဆိုတဲ့ရည်တည်ချက်နဲ့ပဲကျွန်တော်ကအကောင်းဆုံးဖြစ်ဖို့ကြိုးစားတယ်ဒါပေမဲ့အဲ့လိုဖြစ်မလာဘူးဖြစ်မလာဘဲနဲ့ကျွန်တော်တို့ကအုပ်စုလိုက်ဖို့ကြဒီမိုကရေစီကျွတ်ကျော်ပြီးတော့ရခိုင်စကားပုံရှိတယ်လို့ပေါ့ဗျာယောသားညီနော့ခွတ်စားမယ်ဆိုပြီးတော့ဒီခံစားမှုကိုဒီခိုင်မာရှိတဲ့နိုင်ငံရဲ့အင်အားစုတွေအကုန်လုံးကနားလည်ကြပါတယ်။ဦးအေးသာအောင်ရဲ့ရခိုင်ပြည်မှာ18မြို့နယ်မှာအဲ့ပါတီတီဆောင်ရဲ့မှာတကယ့်စွန်းစွန်းတမန်ရရွချွတ်ချန်လုပ်ခဲ့တဲ့ဦးခိုင်ပြည်ဆိုဆိုတာလူတိုင်းသိပါတယ်။အန်တာယောက်ဒီထောင်အင်းစိန်ထောင်ထဲမှာနေခဲ့တဲ့စီတန်ကြခံရတဲ့လက်နက်ကင်တော်လိုင်းထဲကပါလာတဲ့ရဲဘော်တယောက်ပဲအင်မတန်ချူးကျော်တဲ့ရဲဘော်တယောက်ပါ။သူလည်းပဲပါတီရဲ့တကယ် policy maker ခေါင်းဆောင်ပိုင်းထဲမှာမပါဘူးကျွန်တော်လိုပဲစီးစီးထဲမှာပဲရှိပါတယ
်ဟုတ်ကဲ့အဲ့ဒါဆိုရင်ဒီရခိုင်မျိုးသားပါတီ AMP ရဲ့မူလရည်မှန်းချက်တွေကိုအကောင့်ထဲဖော်နိုင်ပါမလားခင်ဗျာ
ရှင်းလုံငန်းစဉ်နဲ့ပတ်သက်ပြီးတော့လောလောဆယ်ဥက္ကဋ္ဌအဖွဲ့ရှိတယ်အတွင်းရင်းမှုအဖွဲ့ရှိတယ်ဥက္ကဋ္ဌအဖွဲ့မှာလည်းတောင်ပိုင်းမြောက်ပိုင်းပြဿနာတွေရှိသေးတယ်အဲ့တော့သူတို့ကတော့လောလောဆယ် ENP ကိုချင်းချောင်းဖို့ကြိုးစားရမှာပဲအဲ့တော့တကယ်လုံနိုင်မလားမလုံနိုင်ဘူးလားတော်ယူရလိမ့်မယ်အခုတည်းတော့ CCC ကတော့မရှိသေးဘူးပါတီထဲမှာတော့နိုင်ငံရေးလမ်းစဉ်နှစ်ခုအနေနဲ့တော့ရှိလာအောင်မယ်နိုင်ငံရေးလမ်းစဉ်နှစ်ခုကြားထဲမှာလွန်ဆွဲတာတွေတိုက်တာတွေခိုက်တာတွေရှိမယ်ဒီမိုကရေစီပါတီတွေမှာတော့လည်းကောင်းဘယ်ပါတီမှမဆိုလို့အဲ့လိုယူဆမတူကြတော့ရှိတာပေါ့အဲ့ဒါကိုကျွန်တော်ကတော့ဒါဒီမိုကရက်တစ်ဖီးလ်ထဲမှာဒီမိုကရေစီကြားကြပဲသူ့ယူဆကိုယူဆကျွန်တော်တို့ကလှုပ်သွားမယ်เนาะကျွန်တော်တို့ကတော့ပွင့်ပွင့်လင်းလင်းပဲတကယ်လူထုတဲ့ကိုကျိုးစွန့်နိုင်တဲ့เนาะဒီမိုကရေစီရနိုးတဲ့ရခိုင်ပြည်သူတွေကျူးစိကိုဥထိတ်တင်တဲ့အမျိုးသားပါတီတည်းဖြစ်ဖို့အတွက်တော့ကျွန်တော်ကစွန့်စွန့်တမန်လှုပ်တော့မယ်လို့ကျွန်တော်ဆုံးဖြတ်ထားတယ်